ခဲ့တဲ့ဖေဖော်ဝါရီလ25ရက်နေ့နေပြည်တော်မှာကျင်းပတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာ NLD ပလဲမြို့နယ်အမှတ်ဒေါခင်ဆန်းလိုင်ကသတင်းလောကကိုပွက်လောရိုက်သွားစေတဲ့အရေးကြီးအဆိုတစ်ခုကိုတင်ခဲ့ပါဗျ။အဲ့ဒီအဆိုမှာနိုင်ငံတော်အစိုးရကရွေးကောက်ပွဲပြီးနောက်ဆောင်ရွက်နေတဲ့နိုင်ငံပိုင်မြေနိုင်ငံပိုင်စက်ရုံများနိုင်ငံပိုင်စီးပွားရေးလုပ်ငန်းများအရင်းစလိုငှားရမ်းလွှဲပြောင်းရောင်းချမှုတွေကိုပြည်ထောင်စုအစိုးရကစီစစ်ဟန်တာထိန်းချုပ်တက်မှတ်ပေးပါရန်ဆိုတဲ့အချက်လဲပါဝင်ပါတယ်။ဒေါခင်ဆန်းလိုင်ဟာအဆိုနဲ့တပါတယ်နမူနာကိစ္စရပ်တချို့ကိုလည်းထုတ်နှုတ်ပြောဆိုခဲ့ပါသေးတယ်။အဲ့ဒီအထက်မှာဆရာဝန်တွေနဲ့ဆေးဝန်ထမ်းလောကတိုင်းဝိုင်းကကန့်ကွက်နေကြတဲ့ရန်ကုန်ဆေးရုံကြီးနာကအစိုးရပိုင်မြေ 4.4 ဧကမှာစင်ကာပူမြန်မာဖက်ဆက်ပုဂ္ဂလိကဆေးရုံလုပ်ငန်းကိုမြေငှားရမ်းပေးလိုက်တဲ့ကိစ္စလဲပါဝင်ပါတယ်။လွှတ်တော်အတွင်းအဆိုတင်ပြီးတဲ့နောက်တစ်နေ့အစိုးရပိုင်သတင်းစာတွေမှာအဲ့ဒီမြေနေရာငှားရမ်းမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်အတွင်းရင်းမှုဦးအောင်နိုင်ဦးရဲ့ဖြည့်ရှင်းချက်ဖော်ပြလာပါတယ်။ဒီလိုဆေးရုံသူနာပြုတ်တက်ကတူနဲ့အနည်းဆုံးနေရာမှာအစိုးရပိုင်မြေကိုပုဂ္ဂလိကလုပ်ငန်းတစ်ခုအတွက်မြေနေရာငှားရမ်းခွင့်ပေးသင့်ပါသလားဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။အငင်းပွားနေတဲ့မြေနေရာဟာရန်ကုန်ဆေးရုံကြီးနားမှာရှိပြီးမျက်နှာချင်းဆိုင်မှာတူနာပြုတ်တက်ကတူတရှိပါတယ်ရန်ကုန်မြို့ရဲ့အလွန်အချက်ချာကြတဲ့ဖုန်ကြီးလန်းနဲ့ဘိုးချုပ်လန်းတောင်မှာရှိတဲ့တံပိုးကြီးမြေခွက်လည်းဖြစ်ပါတယ်အစိုးရအဖွဲ့နဲ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ကပထမဦးဆုံးစဉ်းစားဖို့လိုတာကဒီမြေခွက်ကိုဘသူအတွက်ဘယ်လိုကိစ္စမျိုးတွေအတွက်အသုံးချမလဲဆိုတာပါဆရာဝန်တွေကျမရဲ့ဝန်ထမ်းအတိုင်းဝိုင်းကလူတွေကတော့အများပြည်သူအားကိုးအားထားပြုရတဲ့ရန်ကုန်ဆေးရုံကြီးသူနာပြုတ်တက်ကတူနားမှာရှိနေတာတခြားကျမရဲ့ဆိုင်ရာအဆောက်အဦတွေလည်းရှိနေတာကြောင့်ဒီနေရာမှာကျမရဲ့နဲ့ဆိုင်တဲ့ကုသရေးတင်ကြားရေးဆိုင်ရာလုပ်ငန်းတွေအတွက်ပဲအသုံးပြုသင့်တယ်လို့ယူဆကြပါတယ်အထူးသဖြင့်ဒီနေရာကိုပြည်သူတွေအတွက်တနည်းအားဖြင့်အစိုးရပိုင်ဌာနအတွက်အသုံးပြုသင့်တယ်ဆိုပြီးဖြစ်ပါတယ်အစိုးရဝန်ကြီးဌာနနဲ့ရင်းနှီးမြှုပ်နှံမှုကော်မရှင်ဘက်ကတော့ကျန်းမာရေးဆိုင်ရာလုပ်ငန်းတွေအတွက်အသုံးပြုသင့်တယ်လို့ယူဆကြပေမဲ့ပြည်သူအတွက်မဟုတ်ပဲပုဂ္ဂလိကစီးပွားရေးအတွက်မြင်ကားပေးလိုက်လို့အခုလိုဝေဖန်တဲ့တွေကြဲကြဲလောင်လောင်ထွက်ပေါ်လာတာဖြစ်ပါတယ်ဒီလိုဖြစ်ရတာလည်းသမ္မတဦးသိန်းစိန်အပါအဝင်ရှေ့ကစစ်အစိုးရအဆက်ဆက်ရဲ့ပြည်သူပိုင်မြေအဆောက်အဦတွေနဲ့ပတ်သက်ပြီးခံယူပုံခံယူနည်းအစိုးရအဖွဲ့ရဲ့လှုပ်ထုံးလုံနည်းစီမင်းစည်းကမ်းစတာတွေနဲ့အများကြီးသက်ဆိုင်နေပါတယ်အစိုးရနဲ့ဌာနဆိုင်ရာဝန်ကြီးတွေဟာအဲ့ဒီဝန်ကြီးဌာနပိုင်မြေနဲ့အဆောက်အဦတွေကိုသူတို့ဘိုးဘွားပိုင်ကိုပိုင်တွေလိုသဘောထားလာခဲ့ကြတာနှစ်ပေါင်းများစွာကြာပါပြီ။ကိုကျိုးအတွက်ကိုမိသားစုဆွေမျိုးသားချင်းတွေကိုဈေးပေါပေါနဲ့ရောင်းပေးတာမျိုးမဆူစလောက်ဈေးနှုန်းနဲ့ငှားရမ်းပေးတာမျိုးတွေလည်းအမြောက်အများလုပ်ခဲ့ကြပြီးဖြစ်ပါတယ်။တချို့ကတော့အဂတိလိုက်စားပြီးဈေးသက်သက်သာသာနဲ့ရောင်းတာငှားတာမျိုးတွေလည်းလုပ်ကင်ကြပါတယ်။ဒီလိုမှားယွင်းတဲ့လုံနည်းလုံဟန်ကိုကျိုးစီးပွားရှေ့တန်းတင်ထားတဲ့အကျင့်ပြည့်အဂတိလိုက်စားမှုလုံနည်းလုံဟန်မျိုးတွေအယိုးဆွဲနေတာလဲကြာခဲ့ပါပြီတကယ်တကယ်ဖြစ်တင်တာကအစိုးရဘိုင်ကနေပုဂ္ဂလိကဘိုင်အဖြစ်ပြောင်းနေဆိုရင်ဘယ်လိုပဲပုံပြောင်းညင်တယ်လဲအရင်ဆုံးမူဝါဒချမှတ်စီကံချက်ချမှတ်လုံဆောင်ဖို့လိုပါတယ်ပြီးရင်တော့ချမှတ်ထားတဲ့မူဝါဒစီမင်းစီကံတွေကိုပွင့်လင်းမြင်သာမှုရှိရှိချပြပြီးဘယ်သူတွေလုပ်ကင်လို့တယ်လဲဈေးပြိုင်တင်တာခေါ်ဖို့လိုပါတယ်ဈေးပြိုင်တင်တာပြီးတဲ့စနစ်ကိုအဂတိတရားကင်းကင်းကောင်းကောင်းမွန်မွန်လုပ်နိုင်မှသာမှန်ကန်တဲ့လုပ်ရဲလို့ခေါ်နိုင်မှာဖြစ်ပါတယ်ဒါပေမဲ့ဦးသိန်းစိန်အစိုးရကရောရှေ့ကစစ်အစိုးရအဆက်ဆက်ကပါအဲ့ဒါလို့မလုပ်ခဲ့ကြပါဘူးတနိုင်ငံလုံးကဓာတ်ဆီဆိုင်261ဆိုင်ကိုပုဂ္ဂလိကကိုပေးခဲ့တဲ့နမူနာကိုကြည့်ရင်ရှင်းရှင်းလင်းလင်းမြင်နိုင်ပါတယ်ဘာတင်တာမှမခေါ်ပဲကိုနဲ့နီးစပ်ရာလူတွေကိုကိုပေးခဲ့တာမျိုးပါရတဲ့လူတွေကိုကြည့်လိုက်ရင်လဲဥဇော်ဇော်ဥအိုက်ထွန်းဥအောင်တမန်အေဒင်ဥချစ်ခိုင်ရွှေတန်လင်ဥကျော်ဝင်းဥဝင်းအောင်ယူဇနာဥထေးမြင့်တို့လိုနာမည်ကြီးခရိုနီတွေအာနာရှင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေရဲ့မြေနေရွှေသွေးအောင်တော်တွင်းလက်နက်ကန်စစ်ပြင်ဟောင်းတွေစတာတွေကိုခွဲပေးလိုက်တာတွေ့နိုင်ပါတယ်တကယ်ကိုပဲဓမြတွေကတိုက်ရပါပစ္စည်းတွေခွဲဝေပေးနေတဲ့ပုံမျိုးနဲ့တော့ဆင်တူနေပါတယ်ဒီလိုအလားတူတာရကမျိုးတွေလည်းနေရာအများအပြားမှာတွေ့နိုင်ပါတယ်လက်ရှိ ရန်ကုန်ဆေးရုံကြီးနားကမြေနေရာနဲ့ပတ်သက်ရင်ဆေးရုံလုပ်ငန်းပြောကျမရေးလုပ်ငန်းလိုပဲဆိုဆိုဘယ်လိုပုတ်ကလစ်ကစီးပွားရေးလုပ်ငန်းရှင်ကိုမှမြေငှားရမ်းပေးတာမျိုးမလုပ်သင့်ပါဘူးတကယ်လို့များမငှားမဖြစ်ငှားကျင်တယ်ဆိုရင်လဲလာပြီးကပ်ပြီးတင်ပြတဲ့သူတွေမဟုတ်ပဲကြဲကြဲပြန့်ပြန့်ပွင့်လင်းမြင်သာမှုရှိရှိတင်တာခေါ်တာမျိုးလုပ်သင့်ပါတယ်ဒါကြောင့်လက်ရှိရန်ကုန်ပြည်သူဆေးရုံကြီးနားကအစိုးရပိုင်မြေခွက်မှာစင်ကာပူပတ်ကွေးဆေးရုံအုပ်စုနဲ့မြန်မာနိုင်ငံသားခရိုနီတွေပေါင်းထားတဲ့အုပ်စုပုတ်ကလစ်ကစီးပွားရေးလုပ်ငန်းလုပ်ဖို့မြေငှားရမ်းပေးတာကိုပြန်လည်သုံးသပ်သင့်ပါကြောင်းတင်ပြလိုက်ရပါတယ်